လာမယ့်2025ရွေးကောက်ပွဲမှာမဲပေးနိုင်တဲ့သူစရင်အတိအကျရနိုင်ဖို့အတွက်ဒီနေ့ရွေးကောက်ပွဲကော်မရှင်နဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။လာမယ့်2025ရွေးကောက်ပွဲမှာမဲဆန္ဒနဲ့အလိုက်ပြည်သူတွေလွတ်လပ်စွာမဲပေးခွင့်ရရည်နဲ့မဲစရင်တိတိကျကျရရှိနိုင်ဖို့အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေဆွေးနွေးတာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဝင်းကြည်ကအခုလိုပြောပါတယ်။
အင်္ဂလိပ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ CSO တွေနဲ့ပထမဆုံးအောင်းပြီးတော့လုပ်တဲ့လုပ်ငန်းဖြစ်ပါတယ်သူတို့လည်းအများကြီးအားကိုးရပါတယ်အများကြီးတက်ကြွပါတယ်မဆန္ဒရှင်တွေဘာတွေလိုအပ်နေသလဲဘာတွေမသိကြလဲဆိုတော့လည်းပို့ပြီးတော့သိလာပါတယ်အဲ့တော့ဒီမှာတွေ့ရတဲ့အားနည်းချက်တွေအမှားတွေကိုပြင်ပြီးတော့2025ရွေးကောက်ပွဲကြလို့ရှိရင်ပြည်စုံမှန်ကန်တဲ့မဲစင်းတိုင်းနိုင်ငံလုံးနဲ့ရဖို့အတွက်ကိုဆက်ပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်မဲဆန္ဒရှင်တွေလည်းမဲပေးတာနဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တွေအောင်မဲစင်းကတ်လို့ရှိရင်လာကြည့်ဖို့ကောင်းတဲ့အကြောင်းတွေအစီအစဉ်တွေလည်းအကုန်လုံးဆက်ပြီးတော့လုပ်ပါမှာအဓိကကတော့ CSO တွေနဲ့ပူးပေါင်းပြီးတော့အတူတူဆောင်ရွက်သွားမှာဖြစ်ပါတယ်
။ပြီးခဲ့တဲ့ဇူလိုင်လ21ရက်ကနေဩဂုတ်လ5ရက်နေ့အထိနှစ်ပတ်ကြာမဲပေးနိုင်မဲ့သူစာရင်းတွေကိုရှေ့ပြေးစီမံချက်အဖြစ်ရန်ကုန်မြို့အလုံးမြို့နယ်ချင်းပြည်နယ်တီးတေမြို့နယ်ကချင်ပြည်နယ်မြကြီးနားမြို့တို့မှာပြုလုပ်ခဲ့ရမှာရရှိလာတဲ့အချက်တွေအပေါ်ဆွေးနွေးကြတာဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာပြည်သူတွေအများစုကလွတ်လပ်စွာမဲပေးခွင့်မရှိခဲ့သလိုတိုင်းရင်းသားဒေသတွေမှာဆိုရင်မဲပေးနိုင်တဲ့သူစရင်အတိအကျမရှိခဲ့သလိုမဲစရင်တိကျစွာရရှိဖို့ခက်ခဲမှုတွေရှိခဲ့ပါတယ်။တိုင်းရင်းသားဒေသတွေမှာဘာသာစကားနဲ့လက်မဆက်သွယ်ရေးခက်ခဲတွေကြောင့်မဲပေးသူနှဲပါခဲ့ရတဲ့အကြောင်းကိုဒီကနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူကချင်အမျိုးသမီးသမဂ္ဂကဒေါ်ကြာဆိုင်ခေါင်ကအခုလိုပြောပါတယ်။
ဒီကချင်ပြည်နယ်ကဒေသခံတိုင်းရင်းသားတွေကဒီလိုရွေးကောက်ပွဲဆိုင်ရာဟိုအသည့်အမြင်တွေနဲ့ဒီ2010တုန်းကသူတို့အနေနဲ့ဒီလောက်အရေးကြီးတဲ့ပွဲဖြစ်တယ်။နောက်ပြည်သူကိုယ်စားလှယ်တွေကိုရွေးချယ်ရတဲ့ပွဲဒါသူတို့ကိုယ်စားဒါနိုင်ငံကိုအုပ်ချုပ်ဖို့အတွက်ဒီနိုင်ငံရဲ့ policy တွေကိုချမှတ်ဖို့နောက်ပြည်သူရန်တရားကိုတာဝန်ယူထမ်းဆောင်ဖို့အတွက်ပြည်သူကိုယ်စားလှယ်ရွေးချယ်ရတဲ့ပွဲဖြစ်တယ်ဆိုတာသူတို့ကမသိပါဘူး။အဲ့တော့ဒီမဲယုံကိုသွားတဲ့အခါမှာလည်းသူတို့အနေနဲ့တချို့ကမဲမပေးနိုင်ခဲ့ဘူးပေါ့နော်။သူတို့ကိုယ်စားတယောက်ကပေးပြီးသွားပြီဆိုတဲ့ဟာမျိုးနောက်မဲစင်းကထုတ်သွားပြီဆိုတဲ့ဟာမျိုးသူတို့ကြုံတွေ့ခဲ့တယ်။
မဲပေးနိုင်တဲ့သူစရင်နဲ့မဲစရင်တွေကိုတိကျစွာရရှိနိုင်ဖို့အတွက်ရေကောက်ပွဲကော်မရှင်တွေနဲ့လူမှုဖွဲ့စည်းတွေပူးပေါင်းဆောင်ရွက်သလိုနိုင်ငံရေးပါတီတွေအနေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်လာသူတွေကသုံးသပ်ကြပါတယ်။မဲစရင်မှန်ကန်စွာရရှိရင်နဲ့ပြည်သူတွေမဲပေးနိုင်ခွင့်ရရှိရတဲ့အတွက်လူမှုဖွဲ့စည်းတွေရဲ့စောင့်ကြည့်လေ့လာမှုတွေကိုစနစ်တကျလုံဆောင်ခွင့်ရနိုင်ဖို့လိုအပ်တယ်လို့ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်လာသူကိုဆိုင်ရဲကျော်စွာမြင့်ကပြောပါတယ်။
ယူကော့ဝဲကော်မရှင်နေနဲ့ပုံမူပြည့်စုံတန့်ရှင်းတဲ့မဲစင်ရဖို့ဆိုလို့ရှိရင်ရက်ဖက်လူဖွဲ့စည်းတွေကိုအလုပ်လုပ်ကံ့ခွင့်အချိန်မီပေးဖို့လိုတယ်ဒီရှေ့ပြေးစီမံချက်မှာယူကော့ဝဲကော်မရှင်ကကျွန်တော်ရက်ဖက်လူဖွဲ့စည်းတွေကိုပါဝင်ဆောင်ရွက်ခွင့်ဆိုတဲ့အတိမတ်ပြုလက်မှတ်ပေါ့လေ acknowledgement letter ထုတ်ပေးတယ်ဒီကြားပြယူကော့ဝဲမှာ2015ယူကော့ဝဲမှာကျွန်တော်တို့ဒီလုပ်ပိုင်ခွင့်တွေအချိန်မီရရှိဖို့လိုတယ်ဒါမှလည်းကျွန်တော်တို့ကတရားဝင်ပြည်သူလူထုကိုမဲစင်ပညာပေးတဲ့ဟောပြောပွဲတွေလုပ်နိုင်မယ်သင်တန်းတွေပေးနိုင်မယ်ဒါပေမဲ့လေးလာဆောင်ကြည့်တဲ့သူတွေကလည်းသူတို့အချိန်မီပြင်ဆင်နိုင်မယ်
လာမယ့်2015ရွေးကောက်ပွဲမှာမဲမပေးခင်မှာမဲဆန္ဒရှင်စာရင်းနဲ့မဲပေးပြီးရရှိတဲ့စာရင်းတွေကိုထုတ်ပြန်နိုင်ရေးအတွက်ပြင်ဆင်ထားမှုစီမံချက်ကိုထုတ်ပြန်သွားမှာဖြစ်တယ်လို့သိရပါဗျ။